ပြည်ထောင်စုညီညွတ်ရေးဖွဲ့ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးစာချုပ်တစ်ဆောင်ပေါ်ထွက်လာဖို့မြမညီညွတ်ရေးစင်တာမှာစက်တင်ဘာလ22ရက်နေ့ကနေ26ရက်နေ့ထိ5ရက်ကြာဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးပွဲနောက်ဆုံးနေ့အပြီးမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့တယ်လို့ပူးရဲကြေညာချက်တစ်ဆောင်လည်းထုတ်ပြန်ခဲ့ပါတယ်။ NCCT နဲ့ UPWC တို့ရဲ့9ရက်ကြာဆွေးနွေးပွဲပူးရဲကြေညာချက်ထဲမှာတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးဆိုင်ရာစရုပ်ထမှုကြမ်းကိုအတည်ပြုနိုင်ခဲ့ပြီးလာမယ့်အော်တိုဘာလအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးသွားဖို့နှစ်ဖက်ခေါင်းဆောင်တွေကသဘောတူညီခဲ့ကြပါတယ်။တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းထဲမှာထည့်သွင်းမဲ့အချက်တွေကို9ရက်ကြာဆွေးနွေးပွဲအတွင်းအသေးစိတ်ဆွေးနွေးခဲ့ကြတယ်လို့ပြည်ထောင်စုညီညာရေးဖော်ဆောင်မှုလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဒီကနေ့ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ရည်ကြီးချက်များကိုပြန်လည်အသေးစိတ်ဆွေးနွေးနေကြတာ။အခုလိုအချိန်ပေါ်ပြီးအပြန်အလှန်များလည်းယုံကြည်မှုလေးစားမှုတွေနဲ့ဆက်လက်ဆွေးနွေးနေနိုင်ကြကြတာကအောင်မြင်ကြတဲ့လို့ခံပါတယ်။ကျွန်တော်အားလုံးနေတဲ့ညီငယ်ကိုကိုယ့်ရဲ့ပြည်ပေါ်ဆောင်သွားကြဖို့ခံပါသွားဆုံးဖြတ်ထားမှဖြစ်ပါတယ်။
NCCT နဲ့ UPWC တို့ရဲ့ဆွေးနွေးပွဲမှာတက်နေရချထားရေးနဲ့တက်သားသစ်စုဆောင်ရေးကိစ္စတွေဆွေးနွေးတဲ့အခါမှာအခက်အခဲတွေအများကြီးရှိခဲ့တယ်လို့ NCCT အဖွဲ့ဝင်ဒေါက်တာဆလိုင်းလှံမုံစာခေါင်က RFA ကိုပြောပါတယ
်ဒီအချိန်မှာကျွန်တော်အသေးစိတ်ကိုဆွေးနွေးဖို့လိုလာတယ်အဲ့ဒီအသေးစိတ်ဆွေးနွေးလာလေလေခက်ခဲလာလေလေပဲဖြစ်ပါတယ်ဥပမာဖြင့်တပ်ပိုင်းဆိုင်ရာကိစ္စလိုဟာမျိုးတက်နေရချထားရေးပြီးတော့တက်ဆော့ချရေးတက်သားသစ်စုဆောင်ရေးကိစ္စတွေအင်မတန်မှခက်ခဲတဲ့ကိစ္စဖြစ်ပါတယ်အဲ့ဒီပြင်စာချုပ်ချုပ်ပြီးတော့နိုင်ငံရေးစပွေးခုံထိုင်ပြီးတော့စကားပြောတော့မယ်ဆိုရင်စပွေးခုံအခင်းချင်းကစပေါ့နော်ပါဝင်ပတ်သက်မဲ့လူတွေအဆုံးကျွန်တော်တို့အသေးစိတ်ဆွေးနွေးဖို့လိုအပ်လာမှာဖြစ်ပါတယ်ဆိုတော့အသေးစိတ်ကြလေလေခက်ခဲလေလေပဲဖြစ်ပါတယ
်ဒါအပြင်တက်နေရချထားရေးနဲ့တက်သားသစ်စုဆောင်ရေးကိစ္စတွေကိုသဘောတူညီချက်ရမှာတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမှာဖြစ်တယ်လို့လည်း NCCT ခေါင်းဆောင်တွေကပြောပါတယ်အစိုးရကတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးပွဲကိုလာမယ့်အော်တိုဘာလအတွင်းကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ဒီဒီချိန်ဆွေးနွေးပွဲအတွင်းမှာတနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးစာချုပ်ထဲမှာပါမယ်နိုင်ငံရေးလမ်းပြမြေပုံနဲ့ပတ်သက်ပြီးအစိုးရဘက်ကအသစ်တင်ပြလာတဲ့အချက်တွေရှိတယ်လို့လည်း NCCT အဖွဲ့ဝင်ဒေါက်တာဆလိုင်းလှံမုံစာခေါင်ကပြောပါတယ်
ကျွန်တော်တို့မမျှော်လင့်တဲ့အပိုင်းဒီပေါ့နော်ဆိုရဖက်ကလည်းပြန်ပြီးတော့တင်ပြလာတာတွေရှိပါတယ်အထူးသဖြင့်ကျွန်တော်တို့အနေနဲ့အများကြီးဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်မြင်တာနိုင်ငံရေးလမ်းပြမေပုံကိစ္စတို့ပါတို့မှာနည်းနည်းအစ်စ်တင်ပြလာတဲ့ဟာနှစ်ချက်လို့ရှိလာတဲ့ပုံမှာကျွန်တော်တို့အနေနဲ့အဲ့ဒါတော့အများကြီးပြန်ပြီးတော့စဉ်းစားစရာဖြစ်လာတယ်ပြန်ပြီးတော့ကျွန်တော်တို့အဖွဲ့ခေါင်းဆောင်တွေကိုပြန်တင်ပြစရာတွေရှိလာပါတယ
် NCCT နဲ့ UPWC တို့ရဲ့9ရက်ကြာဆွေးနွေးပွဲကိုတက်မတော်ကဒုတိယဗိုလ်ချုပ်ကြီး၄ဦးတက်ရောက်ခဲ့တယ်လို့ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်တွေနဲ့တိုင်းသားလက်နက်ကိုင်တွေရဲ့ NCCD အဖွဲ့ဝင်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာကျွန်တော် RFA သတင်းတော်မျိုးစော်ကိုပါရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်